တော်တာရှင်များရှင်2015ရွေးကောက်ပွဲရလက်အရာပေါ်ထွန်းလာတဲ့အရသာသမရသည်ဦးထင်ကျော်ကိုသမရဦးသိန်းစိန်ကဒီကနေ့မနက်ပိုင်းမှာတရားဝင်အာဏာလွှဲပြောင်းပေးလိုက်ပါတယ်ဒီအာဏာလွှဲပြောင်းတဲ့အခမ်းအနားဟာလွန်ခဲ့တဲ့နှစ်90ကျော်ကတည်းကစတင်ခဲ့တဲ့စစ်အာဏာရှင်စနစ်နဲ့ဝှစ်ဆောင်ပြောင်းထားတဲ့ပုဂ္ဂိုလ်ကြီးတွေရဲ့အုပ်ချုပ်မှုကိုတခမ်းရက်စေခဲ့တဲ့အခမ်းအနားလည်းဖြစ်ပါတယ်သမရဦးထင်ကျော်ဟာဒီနေ့မနက်ပိုင်းကလွှတ်တော်မှကျန်းသစ္စာကျင်းဆိုပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်မှပထမဦးဆုံးနှုတ်ခွန်းဆက်မိန့်ခွန်းပြောကြားခဲ့ပါတယ်အဲ့ဒီမိန်ခွန်းခတ်တူတူထဲမှာသူ့ရဲ့ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒတွေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုအလေးထားပြောသွားခဲ့ပါတယ်။ဒီကနေ့ဟာမြန်မာပြည်သူတွေအားလုံးအတွက်အင်မတန်ထူးခြားတဲ့အယက်သားသမရတဦးအာဏာလွှဲပြောင်းရယူတဲ့နေ့ဖြစ်တဲ့အတွက်ဒီကနေ့အခမ်းအနားပေါ်ပြည်သူတွေရဲ့ခံစားချက်နဲ့သမရတေရဲ့မိန်ခွန်းအပေါ်တုံ့သက်ချက်တွေကိုလည်းအစုံအလင်ကြားရပါတယ်။သားသမီးနဲ့မိန်းကလေးရဲ့အနာဂတ်အတွက်နည်းနည်းစိတ်အေးလာရပြီလို့စတင်ပြောလာသူကတော့နိုင်ငံကျော်အဆိုတော်ဇော်ဝင်းထွတ်ဖြစ်ပါတယ်
။ကျော်မှုသမီးပေါ့နော်ဒီတိုင်းမျိုးစနေမျိုးလူမျိုးမျိုးပုံစံမျိုးနဲ့အုပ်ချုပ်ခဲ့တာပေါ့နော်။ဒါပေမဲ့တချိန်မှာတော့ပညာသားတွေအုပ်ချုပ်တဲ့ခေတ်ကိုရောက်လာမယ်ဆိုတော့မျှော်လင့်ပါတယ်။အဲ့တော့ဒီနေ့ကတော့ဒါထူးခြားတဲ့နေ့ပေါ့နော်။အဲ့လိုတိုင်းမျိုးပညာသားတွေလူတွေအုပ်ချုပ်မယ်ဆိုတော့ဒါပြီးတဲ့ပို့ပြီးတော့စစ်မြင့်သွားမယ်လို့ယူကြည်တယ်။အားလုံးအတွက်လည်းဝမ်းသာတယ်ပေါ့နော်။ဒါကျန်တဲ့နောက်ကျွန်တော်တို့တို့ကလေးတွေဒီကြီးတွေတို့နာကြတယ်နည်းတော့စေးရတ
ာပါမန္တလေးစစ်ဖက်ဆိုင်ရာစစ်တပ်ကတို့ကဆရာတယောက်ဖြစ်တဲ့ဦးဖြိုးမောင်ဝင်းရဲ့တုံ့သက်ချက်ကတော့ဒီလိုပါရှင်
။ဒီညတွေပြောကြတယ်ဗျ။စိတ်တော်မကြောက်ဘူးနော်။မိန်ကတူလုံးအကြီးရဲ့ဘယ်လိုဖြစ်တယ်ဗာဖြစ်တယ်လို့။ကျွန်တော်လည်းတိတ်ပြီးတော့အဲ့ဒါတိတ်ပြီးတော့အခေါ်ရဘူး။အဓိက2008ခွေးလုံးချေချင်ဥပဒေကပြည်ပြည်မို့ပါဆိုတော့ဒါဒီချက်ကိုသူဒီချက် highlight လုပ်ကြတော့တာပဲလေ။အဲ့တော့ဒါကအပွင့်နေဆိုရင်ဘုရားပြည်သူများတွေဗားရညာတွေစိတ်ပြီးရှိရှိဝူးပြောနေကြမှာလို့ကျွန်တော်နိုင်ငံရဲ့အဓိကပြဿနာက Federal ပြည်တော်စုမတည်ဆောက်နိုင်ခဲ့ခြင်းရဲ့အကျိုးဆက်တွေခံခဲ့ကြရတာပေါ့နော်။ဒီဖက်ဒရယ်နိုင်ငံမတည်ဆောက်မနိုင်မချင်းကျွန်တော်နိုင်ငံကမောင်းလောကတွေကနေဘယ်လိုမှတက်နိုင်မှာမဟုတ်ဘူး။ဒါကပြည်နာရဲ့အဖြေကိုသူတို့တို့ပြောတော့တာပဲ။ဒါကိုလှုပ်ဆောင်မှုရဲ့အတွေ့အထားကိုလည်းချက်ပေးလိုက်တဲ့သဘောပဲ
။ဟာတာတရုတ်ဆောင်အရင်းကတော့သမရမင်ကွန်းနဲ့ပတ်သက်ပြီး क्वे ပြားသွားတဲ့စကားသံတွေအကြောင်းအခုလိုပြောပါတယ
်။အရသာသမရဖြစ်တဲ့အခါကျတော့ပညာလေပညာတတ်အသက်ရဲ့အပိုင်းခြားအဖြစ်ရောနော်အတွေ့အကြုံတွေရောပါရောပေါက်ဆက်လိုက်တဲ့အချိန်မှာဗာလဲဆိုတော့စစ်သားစကားမကြားဘူးပေါ့ဗျာ။အရသာတယောက်ကညာရှိတယောက်ရဲ့ပြောသောစကားဟန်နေလေအလုပ်ကိုနည်းနည်းခဏခဏလုပ်မယ်ဆိုတဲ့သဘောမျိုးတက်ရောက်တဲ့အားမျိုးတွေကိုအဲ့ချိန်မှာတွေ့ရပါတယ်အဲ့တွေ့လဲအင်မတန်ဝမ်းသာပါတယ်သမရရဲ့စကားဟာဖြူစင်ပြီးတော့ရှင်းသနေတယ်လို့ကျွန်တော်တို့စိတ်ထဲတော့မြင်မိပါတယ်ပြီးတော့လည်းကျွန်တော်တို့တိုင်းပြည်အတွက်ကိုအလုပ်လုပ်မယ်အကြောင်းပဲဥတည်ပြီးတော့ပြောသွားတယ်နောက်ပြီးတော့ဒီအားလုံးပြန်လဲပညာရေးကိစ္စတွေအဓိကကြတဲ့အချက်တွေပေါ့ဗျာဒါလေးတူတူနဲ့ထိထိကျွန်မမိနဲ့ပြောသွားရတဲ့ကြောင့်ကျွန်တော်တို့သဘောကျပါတယ်လို့ဒီလေးကျင်းလဲနေပါတယ
်အင်းဝမျိုးမှာနေထိုင်တဲ့တသက်တာစာပေစုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးကသူဒီကနေ့မနေ့ဆက်ဆူပြစ်တဲ့ကဗျာတို့လေးနဲ့သူ့ရဲ့ခံစားချက်ကိုဖော်ပြရင်သမရတေရဲ့မိန်ကုံအပေါ်သူ့သုံးသက်ချက်ကိုအခုလိုပြောပြပါတယ
်ငါဆရာမမျိုးကငါနှမရွေးတာဆွေကောင်းဒီတော့အကုံကောင်းကောင်းပါလေမင်းကတော့ပြန်လာပေါ့ဒီပေါ်စီဘူးပြန်မာလို့ဘာလို့ညာလို့ဆိုတာကလောက်ရမယ်ခါသေးပါနည်းနည်းလေးစောင့်ကြည့်ရအောင်လို့နည်းနည်းစောမလားလို့ဒီကရက်တရာတော့စောင့်ကြည့်မယ်ပြမှုတွေကဦးသိန်းစိန်ရဲ့ဒေါန်စာစုကြည်ရဲ့လွတ်တော်ကြီးရဲ့ဘုကျော်စာနောက်ခံကြီးရဲ့လက်ဆွဲနှုတ်ဆက်တော့ဟိုးဝန်လာသွားပြီးတော့ဦးသိန်းစိန်ကလို့ထားတော်တာနောက်ပဲဘုရှုပြစ်သွားတော့ကိုဝိုင်းဆဲကြတာအဲ့တော့မိမပြောပြရစီနေအောင်နော်အရက်ကြီးကစောက်ပါအောင်လို့
ဒါတွေကတော့အရက်သားသမရစီအာနာလွှဲပြောင်းပေးတဲ့အခမ်းအနားနဲ့သမရသစ်မိန်ကုံအပေါ်လူလူလူတန်းစားအစုံရဲ့အမြင်နဲ့သုံးသက်ချက်တွေဖြစ်ပါတယ်ပြည်သူလူထုအများစုကတော့ဆရာကြီးကိုလေးအင်းဝကုံကြီးလိုပဲအရက်သားအစိုးရသစ်ရဲ့ပထမတက်တန်းအတွင်ဆောင်ရွက်မှုတွေကိုမျှော်လင့်စိတ်နဲ့စောင့်ကြည့်နေကြမှာဖြစ်ပါတယ်ရှင်